ရှမ်းပြည်နယ်နာမတူမြို့နယ်ပန်လုံကျေးရွာမှာရှမ်းပြည်တောင်ပိုင်းRCSSSC ကတစ်ဖက်ရှမ်းပြည်မြောက်ပိုင်းအဖွဲ့SSP SSC နဲ့တအောင်းပလောင်တရားနယ်လေပူးပေါင်းတပ်တွေကတစ်ဖက်နဲ့မလ20ရက်နေ့ကလေးကနေမြေလူတိုက်ပွဲတွေဆက်ဖြစ်နေတာမှာဒီနေ့အထိလေတိုက်ပွဲတွေဆက်ဖြစ်နေကြပါလက်ရှိတိုက်ပွဲအခြေအနေဒေသခံတွေစစ်ဘေးလွတ်အောင်ထွက်ပြေးတင်းရှောင်နေရတဲ့အခြေအနေကို
မမရွာဖုန်ကြီးကျောင်းကိုရောက်ရှိနေတဲ့ပန်လုံဒေသခံတို့ကပြောရေကိုအခုလိုပြောပြပါတယ်။
အတီအောင်ရောဒီနေ့ပြေးလာတဲ့လူရောရှိတယ်တုံးတာတော်လောက်ရှိလို့ဆိုလဲအလုံးမချိရသေးဘူး။အဲ့ဒီကိလေရောဖြစ်တယ်လေတရားပြေးချဖြစ်တယ်ဒီနေ့လည်းမလို့တော့ဖြစ်လေဖြစ်။ဒီနေ့လည်းလူလောက်သေးတယ်ဖြစ်။ဘယ်လိုဆိုင်လောက်လာနေတယ်လဲဆိုတော့လည်းသူ့ကိုသွားကြည့်ရဲဖြစ်။
ရှမ်းပြည်မြောက်ပိုင်းရွှေပြည်မြေသတင်းဌာနကတော့နေအိမ်26ရှိအိမ်မီးလောင်ကြောင်းဒေသခံကိုကိုးကားပြီးဖော်ပြပါတယ်။ပြီးခဲ့တဲ့မလ20ရက်နေ့တိုက်ပွဲဖြစ်စဉ်ကလည်းလက်နက်ကြီးကြီးကြတာကြောင့်အိမ်သုံးလုံးမီးလောင်ခဲ့ပါတယ်။နာမတူမျိုးနယ်ဘက်ကစစ်ဘေးဒုက္ခတွေကိုကူညီပေးနေတဲ့ဦးဆိုင်ပါညာကတော့တိုက်ပွဲကြောင့်တေဝါလုံးဘေးလွရာကိုတင်းရှောင်နေကြတာကြောင်းပြောပါတယ်။
တိုက်
ဒီဘိုင်းကိုအဲ့မှန်တန်ဘိုင်းကိုပါတဲ့လူတွေလာတယ်။အံတေးမှာလည်းရှိတယ်။အံတေးဘုံကြီးတောက်မှာလည်းအဲ့300ကျော်လောက်တော့ရှိတယ်။နတ်ပြည်မှာရောက်နေတာ100မိသားလောက်ရှိတယ်။
တိုက်ခိုက်နေတဲ့နှစ်ဖက်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကအသွားအလာကန့်တတ်ထားတာကြောင့်အထောက်ပံ့ပစ္စည်းတွေပို့ဆောင်မှုခက်ခဲခဲ့ကြောင်းနဲ့တချို့နေရာတွေမှာရိခါအခက်ခဲရှိကြောင်းဦးဆိုင်ပညာကပြောပါတယ်စစ်ဘေးဒုက္ခတဲ့အရေးကူညီသူဒေသခံတူကတော့ဒီနေ့မှပဲ WFC ခေါ်ကမ္ဘာ့ဆန္ဒရိခါအဖွဲ့နဲ့တခြားအလူရှင်အဖွဲ့တွေကရိခါထောက်ပံ့တာတွေရောက်ရှိလာကြောင်းပြောပါတယ
်အခုလောလောဆယ်ကတော့ဟို WFC ဝင်လာလေနောက်တော့ဟိုဗာလဲဒေသပုဂ္ဂလိကအလူရှင်တွေပါလေဝင်လာတာတော့ရှိတယ်ဒီကနေ့ကလေ
းအမည်မဖော်လို့တဲ့ကူညီသူတူကတော့လောလောဆယ်မှာ WFC အပြင် NRC ခေါ်နော်ဝေဒုက္ခသည်များကူညီရေးအဖွဲ့ Save the Children အဖွဲ့နဲ့ UNICEF ခေါ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံဆရာတွေလည်းကူညီပေးလာကြောင်းပြောပါတယ်။ဧပြီလ4ရက်နေ့အထိကောက်ယူထားတဲ့စည်ရင်းအရာဆိုရင်မမန်ရွာဖုန်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်198ယောက်၊ပန်းဟရွာမှာ90၊နမ့်စီလင်းမှာ85ယောက်၊မန်ဆန်ရွာမြောက်ဖက်မှာ103ယောက်၊တာပီရွာမှာ160၊ရေအိုးမှာ85ယောက်၊ပန်းတပြေမှာ422ယောက်စုစုပေါင်း1100ကျော်ရှိကြောင်းပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာနေမြလူတိုက်ပွဲတွေဖြစ်နေကြတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကဒီနေ့ပိုပြီးအင်အားတုံးမြင့်လာကြတာကြောင့်တိုက်ပွဲဖြစ်ပွားရာပန်းလုံးကျွော်ပဲတိမ်းရှောင်နေတဲ့ဒုက္ခသည်တွေဟာပထမတိမ်းရှောင်နေတဲ့နေရာကနေနောက်တနေရာကိုထပ်မံပြောင်းရွှေ့တာရှိသလိုနမ့်စီလင်းပန်းဟတ်ဆတဲ့ရွာတွေကပါတိမ်းရှောင်လာနေကြတယ်လို့လည်းအမည်မဖော်လိုတဲ့ကွန်ညီသူကပြောပါတယ်နိုင်ငံတကာနဲ့ပြည်ရင်းအဖွဲ့အစည်းတွေကရိခါအကူအညီပေးပို့တာကြောင့်လောလောဆယ်အခြေအနေမှာစားတောက်ရေးတွေအခက်အခဲမရှိပေမဲ့ရရှိကြလာရင်အခက်အခဲရှိနေကြောင်းလဲဒေတာရင်းကူညီသူတွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားတပ်တွေအကြားစီအေးတင်မာမှုတွေဟာနမ်တူအပြင်ကြောင်မဲနဲ့တီဘောမြို့နယ်တွေအတွင်းမှာလည်းရှိနေတာဖြစ်ပြီးကြောင်မဲမြို့နယ်မှာဆိုရင်တော့ဒုက္ခသည်600ကျော်လောက်ရှိနေတာဖြစ်ပါတယ်ခင်ဗျ